မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ sorry သတင်းတော်ပျောက်ဆုံးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာတူရကီသမ္မတပါဝင်တူရကီဆိုးရဆင်းမြင်ရရှိရတဲ့ဒီနေ့တွေ့ဆုံဆွေးနွေးကြပါတယ်ရွှေငြာရေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုလွန်ညွန်ရေးကောင်စီမှဒီလနောက်ပိုင်းအစီရင်ခံတင်ပြဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဟာဒီကနေ့ကချင်ပြည်နယ်ကိုတွားရောက်ပြီးပြည်နယ်အစိုးရနဲ့တွေ့ဆုံရမှာငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းခဲ့တယ်လို့ကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောခွင့်ရဦးဒီစိန်ရမ်ကပြောပါတယ
်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်ကဘာတွေလုပ်ထားတယ်လဲကချင်ပြည်နယ်အစိုးရအပေါ်ရလို့ဒါမေးတယ်
တရင်ပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတရုတ်မြန်မာနိုင်ငံနှစ်နိုင်ငံနယ်စပ်မြင်တွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းကနေစင်ဖြူတော်ဈေးကော်မတီရုံးတိစောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေစိုက် sorry သတင်းတော့ပျောက်ဆုံးမှုအတွက်တစ်ကမ္ဘာလုံးသိအောင်စနစ်တကျစုံစမ်းဖော်ထုတ်မယ်ကြောင်း sorry ခေါင်းဆောင်တွေကအမတ်ခံပြောကြားလိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီနေ့မှာတော့တူရကီသမ္မတရီချစ်တိုင်ရဲ့အာရိုဝန်ပါဝင်တူရကီဆိုရအစ်မြင့်ရရှိနေတဲ့တွေ့ဆုံပါတယ်သမ္မတအာရိုဝန်နိုင်ငံခြားရေးဝန်ကြီးမက်ဗလတ်ကာဗူဆိုဂလူတို့နဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုကတူရကီနိုင်ငံကပြန်လည်မထွက်ခွာခင်လူစည်းရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့သတင်းစာဆရာဂျမဲခါရှောက်ဂီပြတ်ဆုံးမှုအတွက်အမေရိကန်ကစိုးရိမ်နေကြောင်းပြောဆိုခဲ့တယ်လို့တူရကီနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေမှာအကူအညီပေးလို့တဲ့အမေရိကန်ရဲ့ဆန္ဒကိုထပ်လောင်းပြောဆိုခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ Sorry ပြင်မိသားစုအကြောင်း Washington Post သတင်းစာမှာဝေဖန်ရေးသားသူခါရှောက်ဂီကိုတော့တူရကီနိုင်ငံ Istanbul မြို့က Sorry ကောင်စစ်ဝင်ရုံနဲ့ဒီလအောက်တိုဘာ2ရက်နေ့ကဝင်သွားတာကိုနောက်ဆုံးတွေ့ခဲ့ကြရတာပါ။သူကို Sorry ထောက်လှမ်းရေးတွေကတပ်ဖြတ်ခဲ့တဲ့အကြောင်းတူရကီဆိုရကတာဝန်ရှိသူတွေကပြောဆိုထားပေမဲ့ Sorry တာဝန်ရှိသူတွေဘက်ကတော့သတင်းတော်ကသူသဘောနဲ့သူကောင်စစ်ဝင်ရုံကပြန်ထွက်သွားတဲ့အကြောင်းပြောဆိုထားပါတယ်။ခါရှောက်ဂီကို Sorry ထောက်လှမ်းရေးတွေကထိုးချစ်ပြီးစေခတ်ခဲ့တယ်လို့နောက်ဆုံးမှာတပ်ဖြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ပြစ်ခဲ့တဲ့အကြောင်းလဲ Wall Street Journal ကမနေ့နောက်ပိုင်းမှာပဲရေးသားခဲ့တာပါ American နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ Sorry ပြင်ဆာမန်အရှိမင်းသားမိုဟာမက်ဘင်ဆာမင်နိုင်ငံခြားရေးဝန်ကြီးတပ်တဲ့ဂျူဘီယာတို့နဲ့တွေ့ဆုံရမှာဒင်းတော်ပြောဆိုမှုကိုအပြည့်အဝစုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းအလေးထားပြောဆိုခဲ့သလို Sorry ကောင်းဆောင်နေဘက်ကလည်းစုံစမ်းစစ်ဆေးဖို့အာမခံခဲ့ကြတဲ့အကြောင်းတူကီနိုင်ငံကိုမသွားခင်မှာပဲဒင်းတော်တွေကိုပြောဆိုထားပါတယ်
BRICS လို့ခေါ်တဲ့ဥရောပသမ္မတ EU ကနေပရတိန်နိုင်ငံခွဲထွက်ရေးအတွက်ရန်နာထားတဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့ပရတိန်ဝန်ကြီးချုပ် Theresa May နဲ့ EU ကောင်ဆောင်တွေဒီကနေ့ပုဒ်ဒုနေမှာတွေ့ဆုံမှာပါ။အဲ့ဒီလိုခွဲထွက်ပြီးတဲ့နောက်ပိုင်း EU နဲ့ပရတိန်နိုင်ငံကြားဆက်ဆံရေးတွေနဲ့ပတ်သက်ပြီးလရီနဲ့ချီဆွေးနွေးခဲ့တာမှာသဘောတူညီမှုအတော်များများရခဲ့ပေမဲ့ညှိနှိုင်းလို့မရသေးတဲ့အဓိကအချက်တချို့လည်းကျန်နေပါသေးတယ်။ဒီအချက်တွေထဲမှာပရတိန်ပိုင်နယ်မြေဖြစ်တဲ့ Northern Ireland နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့ Ireland ကြားနယ်စပ်ကိစ္စလည်းပါဝင်ပါတယ်။ EU အဖွဲ့ဝင်တွေကိုဝန်ကြီးချုပ် May ကမင်ခွန်ပြောပြီးတော့ EU ကောင်ဆောင်28ဦးတို့ဟာဝန်ကြီးချုပ်မေမပါတဲ့တီးတန့်ညစာစာပွဲမှာ Brexit နဲ့ပတ်သက်တဲ့အပြည့်အဝကိစ္စဆွေးနွေးကြမှာပါ။အဲ့ဒီလိုရှေ့မတိုးတာဖြစ်နေတဲ့ကိစ္စရတွေဖြေရှင်းနိုင်မဲ့ခိုင်မာတဲ့အဆိုပြချက်တွေရှိထားပြီလားဆိုတာကိုဝန်ကြီးချုပ်မေကိုမေးဖို့စဉ်းစားထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကအစည်းအဝေးတိုင်ခင်းပြောဆိုပါတယ်။လာမယ့်နှစ် March လမှာဥရောပသမ္မတကနေပရတိန်နိုင်ငံခွဲထွက်မဲ့ကိစ္စမှာညှိနှိုင်းလို့မရနိုင်တဲ့ကိစ္စတွေအတွက်အဖြေရှာပြီးရှေ့ဆက်လုပ်ကိုင်နိုင်မလားဆိုတာဟာဝန်ကြီးချုပ်မေရဲ့အဆိုပြချက်ပေါ်မှာမူတည်နေပါတယ်လို့လည်း Tusk ကပြောပါတယ်။ကုန်သွယ်ရေးနဲ့လွတ်လပ်စွာသွားလာခွင့်လိုကိစ္စရပ်တွေမှာတရားဝင်သဘောတူညီမှုတွေလုပ်မထားတဲ့ No Deal Brexit လို့ခေါ်တဲ့သဘောတူညီမှုမပါပဲပရတိန်ခွဲထွက်ရေးကိစ္စကိုလည်း EU ကောင်ဆောင်နဲ့ဆွေးနွေးဖို့ပြင်ဆင်ထားတဲ့လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကပြောပါတယ
်။အာဖဂန်နိုင်ငံမှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစရီလောင်းတူးဟာ COA အဖွဲ့ရုံးခန်းမှာပဲဒီနေ့ဘုံခွဲတက်ခဲခံရပြီးတည်ဆုံသွားတဲ့အကြောင်းအခင်းဖြစ်ရာဟမ်မန်ပြည်နယ်ကအစိုးရတာဝန်ရှိသူတွေကပြောပါတယ်။လက်ရှိကမျိုးကစီယွန်ရေးဖွဲ့ရုံးခန်းမှာပောက်ကွဲမှုဖြစ်ပေါ်ရကကိုစတယ်လောင်းဂျဘာကွာမန်တည်ဆုံသွားတယ်လို့အများပြတန်ရတဲ့အကြောင်းပြည်နယ်ဥချုပ်ရမှုရဲ့ပြောခွင့်ရကပြောဆိုလိုက်တာပါဟမ်မန်ပြည်နယ်အရေးပေါ်စီယွန်ကဆရာဝန်တူကတော့လူနှုတ်ဦးတည်ဆုံပြီး6ဦးတန်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒေသခံသတင်းတွေမှာတော့စူပါကောင်အောက်မ မှာထောင်ပုံးထောင်တက်ခတ်ခဲ့တာလို့ဖော်ပြနေကြပေမဲ့မြင့်မြင့်တွေ့သူတွေချို့ကတော့ကိုယ်စားလောင်းကိုထောက်ခံသူဟန်ဆောင်ထားတဲ့အသေခံဘုံခွဲ့သမားကရုံးထဲကိုဝင်လာပြီးဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားတာပါ။ဖြစ်ဖြစ်ကိုစုံစမ်းစစ်ဆေးဖို့အခင်းဖြစ်ရနေရမှာစုံစမ်းရေးအဖွဲ့ရရှိနေတဲ့အကြောင်းလဲဟမ်မန်ပြည်နယ်ရဲတပ်ဖွဲ့ပြောဝင်ရကပြောဆိုထားပါတယ်။တာလီဘန်ဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်
။ Israel တောင်ပိုင်းကလူနေရပ်ကွက်ထက်ကိုပါလက်စတိုင်းစစ်သွေးကြော်ရီက rocket ဒုံးလက်နက်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုပြီး Israel တို့ဘက်ကပြောဆိုလိုက်ပြီးမကြာခင်မှာပဲ Gaza ကမ်းမြောင်ဒေသထက်ကစစ်သွေးကြော်ရီရဲ့စခန်းတွေကို Israel တိုက်လေယာဉ်တွေနဲ့ဒီကနေ့ဗုဒ္ဓနေ့မှာပစ်ခတ်တိုက်ခဲ့ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။လူနေရပ်ကွက်ထက်ကို rocket ဒုံးလက်နက်တွေနဲ့အခုလိုပစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်လူ3ဦးကိုဆေးရုံတင်လိုက်ရတယ်လို့ဆေးဖက်ဆိုင်ရာတာဝန်ရှိသူတဦးက Israel Radio ကိုပြောပါတယ်။ Gaza ကမ်းမြောင်ဒေသထက်ကပါလက်စတိုင်းတို့ပစ်လွတ်လိုက်တဲ့တခြား rocket ဒုံးလက်နက်တစ်စင်းကတော့ပင်လယ်ထဲကျသွားတယ်လို့ Israel စစ်ဘက်ကပြောပါတယ်။ Israel စစ်တပ်ရဲ့တိုက်လေယာဉ်တွေကနေရာ၈ခုကိုပြင်းထန်တိုက်ခတ်ခဲ့ကြတယ်လို့ Gaza ကမ်းမြောင်ဒေသထဲမှာနေထိုင်နေကြတဲ့လူတွေကပြောပါတယ်။တိုက်ခတ်မှုနဲ့ပတ်သက်ပြီးလူသေဆုံးမှုသတင်းတွေတော့ချက်ချင်းထွက်ပေါ်မလာသေးပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပို့ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့နေ့တည်းဆစ်စင်ရေးတွေမှာရိုင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစိုးစိုးဝါချုပ်ဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာအစီအခံတင်ပြဖို့ရှိနေပါတယ်။ဖော်ဝင်15ဦးပါလူညွန်ရေးကောင်စီမှာ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ Sweden 6နိုင်ငံတို့ကအချက်လက်ရှာဖွေရေးဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ခေါင်းဆောင်ကဒီလနောက်ပိုင်းမှာတင်ပြဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်တာပါ။လာသမကဆိုင်ရမြန်မာတမတ်ကြီးဦးဟောက်တူစွမ်းကတော့တိုးတက်မှုတွေကိုလေးလေးရှုပ်ပြီးတာဝန်မှုခံမှုရှိရေးကြိုးပမ်းမယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုမရမဲ့အန်ဒီရဲ့ရှိတဲ့လုပ်ရဖြစ်သတိပေးထားတဲ့စာဆောင်ကိုမနေ့တုန်းကပဲပေးဖို့ကန့်ကွက်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့တည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ ARSA ဆွေးနွေးဖွဲ့တွေကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာကျူးလွန်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိရောက်နိုင်တဲ့လက္ခဏာတွေတွေ့ခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကဩဂုတ်လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ထဲကရန်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအချက်အလက်ရှာဖွေရေးဖွဲ့ဝင်တွေမင်းမြန်စုံစမ်းရမှာတော့အစုလိုက်ပြုံးလဲအာရမပြုချင်တာရွာလုံးကျုံမီးရှို့ခံခဲ့ရတာဥပဒေမဲ့တပ်ဖြတ်တာတွေပါဝင်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းပြောဆိုထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုအရေးပေါ်စုံစမ်းဖော်ထုတ်နိုင်အောင်လူညိုရေးကောင်စီကနိုင်ငံတကာရာဇဝင်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကိုတာဝန်ပေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတိုက်တွန်းထားတာပါ။မြန်မာစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေသလောက်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။မနက်ဖြန်ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံရဲ့ကာကွယ်ရေးဝန်ကြီးများညှိနှိုင်းခါမှာအာရှဒေသအတွက်အထောက်အကူဖြစ်မဲ့ကိစ္စတွေဆွေးနွေးဖို့ရှိနေပြီးအငင်ပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုတရုတ်ဘက်ကရှောင်လွှဲနိုင်မဲ့ပုံရှိတယ်လို့ဒေသအရေးကြွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်အရေးမှာတရုတ်တို့ရဲ့လုပ်ရအပေါ်မကျေမနပ်ဖြစ်နေကြတဲ့ဝန်ကြီးအချို့အပဝင်းအရှေ့တောင်အာရှနိုင်ငံကကာကွယ်ရေးဝန်ကြီး10ဦးထက်မနည်းတို့ဟာအော်တိုဘာလ18ရက်ကနေ20ရက်နေ့အထိအာဆီယံကာကွယ်ရေးညှိနှိုင်းခါမှာ3ရက်သားတွေ့ဆုံဆွေးနွေးကြမှာပါ။တောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေချက်ထွင်လာမှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းညှိနှိုင်းခံကိုတက်ရောက်မှာဖြစ်ပါတယ်။စစ်အင်အာဂျီနိုင်ငံဖြစ်တဲ့တရုတ်တို့ကသူပိုင်တယ်လို့ပြောဆိုထားတဲ့တောင်တရုတ်ပင်လယ်တွင်ကနယ်မြေတချို့ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းသူတို့ပိုင်ဖြစ်တယ်ဆိုပြီးပြောဆိုထားတာပါ။ငါးပစွန်တွေရင်းနှီးတဲ့တဘာဝတောင်ငွေအပါဝင်ကုန်တင်တင်မောကြီးတွေတွာလာရလမ်းကြောင်းဖြစ်တဲ့စတူယန်ကီလိုမီတာ3တန်းခွဲရှိတဲ့တောင်တရုတ်ပင်လယ်ထက်ကနယ်မြေ90ရာခိုင်နှုန်းလောက်ကိုတရုတ်ကသူပိုင်တယ်လို့ပြောဆိုထားတာပါ။ပင်လယ်ရေကြောင်းလုံခြုံရေးအတွက်ဒါမှမဟုတ်စွမ်းအင်ပူပေါင်းရှာဖွေတဲ့လုပ်ငန်းမျိုးလိုစီးပွားရေးပူပေါင်းဆောင်ရွက်မှုတွေမှာတရုတ်တို့နဲ့တွဲပြီးတော့တိုးမြှင့်လုပ်ကိုင်ဖို့မျှော်မှန်းထားကြတဲ့အရှေ့တောင်အာရှကာကွယ်ရေးဝန်ကြီးတွေကတရုတ်အပေါ်ပျော့ပျော့ပြင်းပြင်းဆက်ဆံလိမ့်မယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်
။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအငင်းပွားနယ်မြေအတွင်းအစိုးရတပ်ဖွဲ့ဝင်တွေနဲ့ဒီနေ့ပြန်လည်ပစ်ခတ်မှုတွေဖြစ်ရာကစစ်သွေးကြွနှုတ်ထက်မှနဲ့တည်ဆုံတော့ပါတယ်။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအဓိကမြို့ဖြစ်တဲ့ဆရီနဂါမြို့တွင်းကရက်ကွက်တစ်ခုမှာဖြစ်ခဲ့တဲ့ပစ်ခတ်မှုတွင်အိန္ဒိယရဲတပ်ဖွဲ့ဝင်2ဦးလည်းတည်ဆုံသွားပါတယ်။ ကရှမီးယားဒေသတစ်စိတ်ပိုင်းကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကအပြည့်အဝအုပ်ချုပ်권ရရှိဒါမှမဟုတ်လည်းတိကျလွတ်လပ်တဲ့ဒေသဖြစ်ခွတ်ထွက်ဖို့အိန္ဒိယဗဟိုစုရကိုစန့်ကျင်တဲ့ပုံကံမှုတွေစတင်ပေါ်ပေါက်ခဲ့တဲ့1989ခုနှစ်ကစလို့ဒေသတွင်းမှာလက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။ကရှမီးယားဒေသခွတ်ထွက်ရေးတဲ့ပုံကံနေသူတွေကိုပါကစ္စတန်နိုင်ငံကလက်နက်ထောက်ပံ့ကူညီနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဒီမှာဝင်တာတောင်နှံဒေသကရှမီးယားနယ်မြေတစ်ခုလုံးကိုပိုင်ဆိုင်ရောင်းလဲအိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပြောဆိုထားပါတယ်
။ထိုင်းနိုင်ငံရဲ့လာမယ့်နှစ်အထူးထူးရွေးကောက်ပွဲနောက်ပိုင်းအယက်သားအစိုးရလက်ထက်မှာနိုင်ငံရေးပဋိပက္ခတွေဖြစ်လာခဲ့မယ်ဆိုရင်ထိုင်းစစ်တပ်ကနောက်ထပ်ကြာဝင်ဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်လို့စစ်တပ်အကြီးအကဲတစ်ကဒီကနေ့အတိအကျပြောဆိုမသွားပါဘူး။အနီးကစောင့်ကြည့်ခံရတဲ့ထိုင်းစစ်တပ်ကပဲမလိုက်တဲ့ကြားနေသူအဖြစ်ရပ်တည်သွားမယ်လို့ဒီလထက်မှာပဲထိုင်းစစ်တပ်အကြီးအကဲဖြစ်လာတဲ့ပိုချုပ်ကြီးအပီယတ်ကွန်ဆောင်ပွန်ကပြောပါရယ်နိုင်ငံရေးအချိုးအမြတ်အတွက်စစ်တပ်ကိုအသုံးချတာမျိုးတွေရှောင်ရှားနိုင်အောင်ခုချိန်ကစပြီးအသေးချလုပ်ကိုင်သွားမယ်လို့ပိုချုပ်ကြီးအပီယတ်ကသတင်းထောက်တွေကိုဖန်ကောက်မြို့မှာပြောဆိုသွားတာပါနောက်ထပ်စစ်အာဏာသိမ်းမှုမျိုးလို့ဖို့ပြင်ဆင်ထားသလားဆိုပြီးသတင်းထောက်သူကမေးမြန်းရမှာတော့ပိုချုပ်အပီယတ်ကအတိတ်ကလိုနိုင်ငံရေးပဋိပက္ခတွေဖြစ်မလာရင်စစ်တပ်ကကြောက်ဝင်စရာမလိုဘူးလို့ဖြေကြားတော့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒီကနေ့အချင်းပြည်နယ်ကိုပထမဆုံးကြိမ်ဖြစ်သွားရောက်ခဲ့တာမှာပြည်နယ်အစိုးရနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းပါတယ်အထူးကိုယ်စားလှယ်ရဲ့ကချင်းပြည်နယ်ခရီးစဉ်မှာကုလသမဂ္ဂလုပ်ငန်းအဖွဲ့တွေလူမှုအဖွဲ့တွေအပြင်မြောက်ပိုင်းစစ်ဌာနချုပ်ကတိုက်မှုနဲ့တွေ့ဆုံမှုရှိသလိုစစ်ရှောင်စခန်းတွေကိုလည်းတွားရောက်လည်လာဖို့ရှိပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိပြီးပြည်နယ်အစိုးရဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီလိုတွေ့ဆုံရမှာတော့ပထမဆုံးခီးစဉ်ဖြစ်မိတ်ဆက်တာနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုမေးမြန်းတာတွေရှိခဲ့ကြောင်းကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးဒီစိန်ရန်ကအခုလိုပြောပါတယ
်သူကတော့ဒါပထမအချိန်ကချင်ပြည်နယ်ကိုရောက်လေဆိုတော့ကိုကမင်းကမင်းဘောနေရတော့နောက်တစ်ခေါက်လာမှမင်းအများကြီးမင်းမင်းတဲ့ညီကြီးလေးကပတ်တက်ပြီးတော့ကချင်ပြည်နယ်ကဘာတွေလုပ်ထားတယ်လဲကချင်ပြည်နယ်အစိုးရအပေါ်ရလို့ဘာမင်းလေတော့ကချင်ပြည်နယ်အစိုးရအနေနဲ့ညီကြီးလေးနဲ့ပတ်သက်လို့တော့ဘဟုကဒီအပေါ်ဖွင့်ထားတာမရှိသေးတဲ့နောက်တစ်ခါ KIA က NCA မှာလက်မှတ်ထိုးထားတာမရှိသေးတဲ့ညီကြီးလေးနဲ့ပတ်သက်လို့တော့ဒီနယ်အစိုးရအနေနဲ့ဘာမှပြောရေးဆိုပြန်လည်းပြောပိုင်ကွက်လည်းမရှိပါဘူးဆိုတော့တန်းဟိုနေ့ချုပ်ပြောလိုက်တာ
ဒီနေ့တွေ့ဆုံပွဲမှာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျနာရဲ့ခီးစဉ်မှာလိုက်ပါလာတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ပါဝင်ခဲ့တယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်လုံချုံရေးနဲ့နေဆက်ရေးရာဝန်ကြီးလူမှုရေးဝန်ကြီးနဲ့ဥပဒေချုပ်တို့ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့တွစ်ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာမရှိဘဲကုလသမဂ္ဂဘက်ကသတင်းထုတ်ပြန်မယ်လို့ယူဆကြောင်းသာပြောဆိုပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစိုးအောင်ကအခုလိုပြောပါတယ်
။ဒီမှာရှိနေတဲ့ UNIRNGO တွေ CSO တွေဒါတွေတွေ့မယ်တူတယ်။ဒီတာနဲ့ညနေပိုင်းလောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုမြောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်းမှုလိုဘာလို့လဲတွေးဖို့တော့စီစဉ်ထားတာပေါ့ကဲမနေလဲသွားရရှိမှာပါ
ဒီလိုတွေးဆောင်ပြီးရင်အထူးအကြံပေးပုဂ္ဂိုလ်ရဲ့ကချင်ပြည်နယ်ခီးစဉ်ဟာမနက်ဖြန်မှာပြီးဆုံးပွဲရှိနေပြီးရှမ်းပြည်နယ်ဘက်ကလည်းတွားရောက်ဖို့ရှိနေပါတယ်ပြီးခဲ့တဲ့ရက်တွေကတော့အထူးအကြံပေးပုဂ္ဂိုလ်ဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရဒေသခံလူမှုအဖွဲ့အစည်းတွေနဲ့တွေးဆောင်ခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေနဲ့လည်းတွေးဆောင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာမြန်မာနိုင်ငံကိုဒီလ10ရက်နေ့ကရောက်ရှိခဲ့ရမှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့သတင်းလွှာတပုတ်ကိုတင်ဆက်ပေးပါဦးမယ်။တရုတ်မြန်မာနိုင်ငံနယ်စပ်မြင်းတွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းမှာစင်ဖြူဈေးကော်မတီရုံးတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကိုင်အဖွဲ့တပ်ဖွဲ့ကနေဒီကနေ့ဝင်ရောက်တားမြစ်ခဲ့ပါတယ်။ကြိုတင်အကြောင်းကြားတာမရှိဘဲလက်နက်နဲ့ဝင်ရောက်တားမြစ်တဲ့အပေါ် နှစ်နိုင်ငံတန်တမန်နီးအရာတည်အစိုးရကိုကန့်ကွက်ထားတယ်လို့ဒေသခံမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်မြန်မာနယ်စပ်နီးမှာမူဆယ်မြို့နယ်စေမြူဆေးကော်မတီရုံးစောက်တာကိုဒီမနေ့မှတရုတ်လက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားဆီးခဲ့တာပါဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမာနီးအရာတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအုပ်ကာကပြောပါတယ်
မနက်ကကျွန်တော်တို့ဒီစင်ပြူဈေးမြန်မာဘက်ကနေပြီးတော့ဟိုဈေးကောင်းရောအဆောက်အအုံဆောက်ရတဲ့ပတ်သက်ပြီးတော့ဒီဘက်ကနေပြီးတော့အာလာရောက်ကန့်ကွက်တာရှိပါတယ်ခင်ဗျ။အင်းအားတော့တို့ကလေး55အဲ့ဘက်ချလောက်ရှိမှာပါ။ရုံးဆောက်တာကတော့ကျွန်တော်တို့မြန်မာဘက်ကျန်းဆောက်တာပေါ့။နိုင်ငံနယ်စပ်ကိုဒါဟိုနော်တတ်မှတ်ထားတဲ့ဟာနဲ့မကန့်ညီဘူးဆိုရင်တို့ကန့်ကွက်ပါကင်တော့ရှိပါတယ်။အဲတိုးတော်လည်းပဲခုနလက်နက်ကင်အဖွဲ့တို့ပါတို့ဒီလိုလာရောက်ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့ဒါကြိုတင်အကြောင်းကြားပြီးခုရဲ့ယူရပါတယ်အခုတော့တို့အကြောင်းကြားချင်းမရှိဆိုကြောင်ကျွန်တော်တို့ကတော့နိုင်ငံတန်တမာနီးရနေမျိုးကန့်ကွက်စာဒါပြဖို့ပြီးဖြစ်ပါလိမ့်ခင်ဗျာ
ဒီကနေ့မနက်၈နာရီလောက်ကရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်နယ်စပ်မူဆယ်မြို့နယ်တွင်းကစင်ပြူပေါင်းနီးနယ်စပ်ဂိတ်မှာဈေးကော်မတီရုံးတည်ဆောက်တာကိုတိုင်းမြင့်မှုဖြစ်ပွားခဲ့တာပါဒီအဆောက်အုံဟာတတ်မှတ်နယ်နိမိတ်သက်ကျော်ပြီးနိုင်ငံနယ်စပ်စည်းနဲ့တိုက်ကနေလို့တိုင်းမြင့်တာလို့ယူဆတဲ့အကြောင်းဦးဥက္ကာကဆက်ပြောပါတယ်
ကြောင်ရတော့ကျွန်တော်တို့ဒါနိုင်ငံနယ်စပ်မြင်းရဲ့ဆီမီလာအတွင်းမှာဒါတစ်ဖက်နဲ့တစ်ဖက်အခိုင်အမာဆောက်မဆောက်လို့ရဆိုတော့ကျွန်တော်တို့သဘောတူညီချက်ရှိပါတယ်အဲ့တော့သူတို့အနေနဲ့ဒါကျွန်တော်တို့ဒီဆီမီလာအတွင်းကြောက်နေတယ်လို့ဒါယူဆလို့လာရောက်ကမ်းလို့တယ်လို့အဲ့လိုပဲယူဆပါတယ
်နိုင်ငံနယ်စပ်မြင်းနှမ်းမှာခိုင်မာတဲ့အဆောက်အအုံမဆောက်လို့ဖို့တရုတ်ဘက်ကလာရောက်တမ်းမြင့်ခဲ့တာဖြစ်ပြီးတရုတ်လက်နက်ကန်တပ်ဖွဲ့ဝင်တဲ့သူတင်ကားအပေါ်စား3စီးနဲ့ပါဝင်ချက်ပါတယ်တင်ကားတွေကတော့တရုတ်ဘက်ချမ်းမှာရပ်ထားတယ်လို့ဒေသခံတွေကပြောပါတယ်လုံးလုံးစုံစုံမြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီစောက်အုံစောက်တဲ့လုပ်ငန်းကိုညာကြီးရပ်ဆိုင်ထားခဲ့ပါတယ်။နိုင်ငံနယ်စပ်နာဈေးကော်မတီယုံစောက်လုပ်နေမှုနဲ့ပတ်သက်လို့မူဆယ်မြို့ခံရှမ်းစာပင်နဲ့ယဉ်ကျေးမှုကော်မတီတွင်းမှုဆိုင်းမြောက်အောင်ကအခုလိုအမြင်တဘောထားပေးထားပါတယ
်။နယ်စပ်ဆိုတော့သူကဖလောက်မီတာကွာတက်မှတ်ထားလေ။ကျွန်တော်ကအားလုံးကစောက်ထားတယ်ဆိုတော့အဲဆိုဘက်ကလည်းနည်းနည်းလိုနေတာပေါ့။အခိုင်အမာအဆောက်အဦတွေမစောက်ရဘူးလေ
။ဒီအော်တိုဘာလဇန်ပိုင်းတုန်းကလည်းမူဆယ်မြို့နယ်မဟီရိုမြို့နယ်ခွဲတွင်းမှာတရားမဝင်ဝင်ထွက်သွားလာနေတဲ့လမ်းတွေကိုတရုတ်နိုင်ငံခံအာဏာပိုင်တွေကနေမြောင်းတူးဖို့ခဲ့တယ်လို့စိုင်းမြအောင်ကပြောပါတယ
်။မန်ဟီရိုနဲ့မျက်နှာချင်းဆိုင်ရွာကရှင်ချင်းပေါ့။ပြီးတော့ကောက်ကွတ်နဲ့ယုတ်ပြီးတက်ချန်းကိုဖြီးဆက်နေတာကောင်းဆောင်ပေါ့။သူကအဝင်ထွက်သွားလာနေကြ။အဲ့မှာသူတို့နိုင်ငံထဲမှာပဲဖြီးဆက်တဲ့နေရာမှာပဲသူကမြောင်းတူးလိုက်တာ။သွားလို့မရအောင်မောင်ခိုလေးတွေသူ့ဘက်မဝင်အောင်ပေါ့။ဒီရွာကသွားလာနေတဲ့ရွာတွေကနည်းနည်းအချက်တွေ့တော့ပါတော့ပေါ့။
မူဆယ်မြို့ဟာတရုတ်နိုင်ငံနဲ့ဆီဆက်နေတဲ့မြို့ဖြစ်ပြီးတရားမဝင်မောင်ကိုရောင်းဝယ်မှုတွေမရှိအောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းနဲ့မုံကူလမ်းပေါ်မှာရှိတဲ့မြန်မာပိုင်နယ်ဖိုင်ကောင်းကျေးရွာတွင်ကိုလုံခြုံရေးဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဘက်ကဝင်ရောက်လာပြီးမြေတကူဘက်ဟိုးနဲ့တူပြီးခြံစည်ရိုးခတ်ဖို့လှုပ်ဆောင်နေတဲ့အတွက်ဒေသခံတွေနဲ့မြန်မာအာဏာပိုင်ဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်။ထိုင်းနိုင်ငံမှာ Operation X-ray Out လို့ခေါ်တဲ့စစ်စင်ရေးအတွင်းထိုင်းနိုင်ငံတောင်ပိုင်းပြည်နယ်တွေမှာဥပဒေနဲ့မညီဘဲနေထိုင်ကြတဲ့နိုင်ငံသားတထောင်ကျော်ဖမ်းဆီးခဲ့တာမြန်မာနိုင်ငံသားတွေလည်းရာဂဏန်လောက်ပါဝင်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းတောင်ပိုင်းကနိုင်ငံသားတွေအများဆုံးနေထိုင်နေကြတဲ့ဖုခက်မြို့နယ်အတွင်းနေမြေကန်ရဲတပ်ဖွဲ့နဲ့အတူလူဝင်မှုကြီးကြပ်ရေးအဖွဲ့ရေတပ်တော်ဝင်ရဲတပ်ဖွဲ့အပါအဝင်အင်အား250ကျော်နဲ့တမြို့လုံးမှာရှိနေတဲ့ကွန်ဒိုတိုက်ခန်းနဲ့ဟိုတယ်အပါအဝင်နေရာပေါင်း368နေရာကိုဝင်ရောက်စစ်ဆေးခဲ့တာပါ။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကတော့နေရာအတော်များများမှာဖမ်းဆီးတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းပြောပြပါတယ
်။နေရာတော်တော်များများကိုသူလိုက်ပြီးတော့ဒီဖက်စစ်တိုက်ဖိုင်တဲ့အချိန်မှာသူတို့ပြင်တော့ဒီ overstay ဖြစ်နေတဲ့လူတွေနောက်ပြီးတော့ပြားမွင်ဝင်တဲ့လူပေါ့လေတခြားမိလန်းနဲ့ဝင်လာလူအဲ့ဒါတွေတွေ့ရလေတောင်ပိုင်းမှာလည်းရှိတယ်မှာတန်ဟိုဘန်ကောက်မှာလည်းရှိတယ်နိုင်ငံလုံးအထူးသဖြင့်တော့ဒီနိုင်ငံသားတွေလာများတဲ့နေရာပေါ့နော်အဲ့နေရာမှာဖြစ်တာပေါ့အဲ့ဒါဖုကစ်ကတော့ဒါနိုင်ငံသားတွေကြိုက်တဲ့နေရာဆိုတော့ပါတာပေါ့နော်ဘန်ကောက်ရဲ့ဖုကစ်ချင်းမှန်မှာလည်းဖမ်းတာပဲ
နိုင်ငံသားတွေအလာများတဲ့ဖုကစ်မြို့နယ်အတွင်းမှာတော့တရားမွင်နေထိုင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်ဗီဇာတက်တန်းကုန်နေပေမဲ့ဆက်လက်နေထိုင်နေကြတဲ့နိုင်ငံသားတွေရာဂဏန်းနဲ့ချီပြီးဖမ်းဆီးခံခဲ့ရပါတယ်။ Operation X-ray Out လို့ခေါ်တဲ့လူကိုယ်ရင်းကိုဓာတ်မှန်ရိုက်အသေးစိတ်ကြည့်တယ်လို့အသေးစိတ်ရှာဖွေဖမ်းဆီးနေတဲ့စစ်စင်ရေးကိုအော်တိုဘာလ၁ရက်နေ့ကနေ၁၄ရက်နေ့ထိပြုလုပ်ခဲ့ရမှာဖမ်းဆီးအရေးယူခံထားရတဲ့နိုင်ငံသားဥယျာဉ်စုစုပေါင်း1000ကျော်ရှိခဲ့ပြီး983ဦးဟာဗီဇာတက်တန်းကုန်လွန်နေကြသူများဖြစ်တယ်လို့လူဦးရေ880ဟာလည်းတရားမဝင်နေထိုင်နေကြတဲ့သူတွေဖြစ်ကြောင်း အမှတ်၆ဒေသလာဝကရဲမှူးကြီးဂျန်နရယ်ရိုင်ဆန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းနယ်မြေဟာမူရစ်စေဝါနဲ့လူကုန်ကူးမှုတွေအဓိကပို့ဆောင်နေတဲ့လမ်းကြောင်းဖြစ်နေတာကြောင့်မှုကင်းနေနေရေးလုပ်ငန်းတွေကိုနယ်မြေကန်ရဲတွေအပြင်ရေတပ်၊တောင်ဝင်းရဲတပ်ဖွဲ့နဲ့ဒေသခံစစ်တပ်ဖွဲ့တွေပါအင်အားတုံ့ပြန်ထားတာပါအခုရပိုင်းနေအတွင်းထိုင်းနိုင်ငံကိုဖျ ဦးမင်းဦးကပြောပြပါတယ
်ဟုတ်ပါဘူးတကယ်တကယ်သူတို့ကတော့ဟိုပါဘောလူမောင်ခိုးပေါ့လူမောင်ခိုးဟိုပါဘောဒီပွဲသားတွေကနေမောင်ခိုးသွင်းနေတာပါလူ
ထိုင်းမလေးနယ်ဆက်ဟိုက်ရိုင်မြို့စတောင်ခရိုင်အတွင်းကတက်တော်အတွင်းမှာမလေးရှားကိုခိုးဝင်မဲ့မြန်မာနိုင်ငံသား23ဦးကိုထိုင်းနယ်ခြားဆောင်တက်4334တက်ရင်တက်ဖွဲ့ကဖမ်းဆီးခဲ့ပြီးဦးဆောင်ခေါ်လာတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးစစ်ဆေးနေပါတယ်။ထိုင်းမြန်မာနယ်ဆက်ရနောင်းကနေဝင်လာနေတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားကိုပို့ပေးကြမဲ့လူကုန်ကူးတဲ့ပွဲစားတွေကိုဗန့်ငွေ2000ကနေ3000အထိပေးခဲ့ရကြောင်းဝန်ခံခဲ့ကြပါတယ်။ဒီရဲ့ပိုင်းတွင်အဖမ်းဆီးတွေထဲမှာတော့တရားမဝင်နေထိုင်နေတဲ့မြန်မာတွေရာခိုင်နှုန်းလောက်ဖမ်းဆီးခံခဲ့ရပါတယ်ရှင
်။သောရရှင်များရှင်ကြာသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရေးထည်တည်ညီလာခံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတ်တဲကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာခံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်လဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဖီယိုရဲ့ဒိုင်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။ဒီတစ်ပတ်စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရစေ။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။American ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရသူ Saudi သတင်းစာဆရာ Jamal Khashoggi ပျောက်ဆုံးမှုမှာ Saudi ခေါင်းဆောင်တွေကပါဝင်ပတ်သက်မှုမရှိဘူးလို့အခိုင်အမာညင်းဆိုတဲ့အကြောင်းကိုသမ္မတ Trump နဲ့နိုင်ငံရေးဝန်ကြီး Mike Pompeo တို့ကပြောပါရယ်။ Mr. Khashoggi ဟာလွန်ခဲ့တဲ့နှစ်ပတ်ကတူရကီနိုင်ငံ Istanbul မြို့ Saudi ခေါင်းဆောင်ရုံးထဲဝင်ရောက်ပြီးပျောက်ဆုံးသွားတယ်နဲ့ပတ်သက်လို့ပွင့်လင်းမြင်သာစွာအချိန်နဲ့တပြေးညီတေချာစွာစစ်ဆေးပေးဖို့ဝန်ကြီးပွန်ပီယိုကတူရကီတာဝန်ရှိသူတွေကိုတိုက်တွန်းနေပါတယ်။တချိန်တည်းမှာပဲလူခွင့်ရေးလှုပ်ရှားသူတွေနဲ့အမေရိကန်လွှတ်တော်အမတ်တွေကတော့တကယ်လို့ဆော်ဒီအာရေဗျနိုင်ငံရဲ့ပါဝင်ပတ်သက်မှုကိုအတီးပြုတ်နိုင်ရင်ဆော်ဒီကိုအရေးယူဖို့တိုက်တွန်းနေကြတာပါ။ VOA သတင်းတောက်စင်ဒီစိန်းကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ်
။ကောင်းပါပြီရှင်။ဆော်ဒီသတင်းစာဆရာဂျမတ်ခါရှိုဂီပျောက်ဆုံးခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့စူးစမ်းမေးမြန်းနိုင်မှုအတွက်သမ္မတထရမ့်ကနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆော်ဒီအရေဗျနဲ့တူရကီနိုင်ငံကိုဒီသတင်းပတ်ထဲမှာဆေးလွှတ်ခဲ့ပါတယ်။ဆော်ဒီသတင်းစာဆရာပျောက်ဆုံးသွားပြီးသူတကယ်လို့အသက်ခံခဲ့ရတာဆိုရင်ဘသူအမိန့်ပေးတာလဲဆိုတာကိုကမ္ဘာတစ်ဝှမ်းလုံးကသိရှိဖို့လိုအပ်တယ်လို့ American ဒုသမ္မတမိုက်ပန့်စ်ကလည်းမနေ့ကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်။
Any loss of life is grievous.
အသက်ဆုံးရှုံးရတယ်ဆိုရင်တော့ဝမ်းနည်းစရာပါပဲ။အသက်ဆုံးရှုံးရတဲ့ဘလို့အကြမ်းဖက်မှုမျိုးမဆိုပြစ်တင်ရှုံချရမှာပါ။ဒါဟာလွတ်လပ်စွာသတင်းထုတ်ဖို့ပြောဆိုခွင့်ကိုတိုက်ခိုက်လိုက်တာလည်းဖြစ်ပါတယ်။ဒီအတွက်ဖြေရအောင်ကျွန်တော်တို့တောင်းဆိုသွားမှာပါ
။ Mr. Khashoggi ဟာအောက်တိုဘာလ2ရက်နေ့ကအစ္စတန်ဘူးမြို့မှာရှိတဲ့ Saudi ကောင်စီဝင်ချုပ်ရုံးထဲဝင်ရောက်ခဲ့ပြီးပြန်ထွက်လာတာမတွေ့ရပါဘူး။သူပြောက်ဆုံးလာတဲ့ပတ်သက်လို့အကြောင်းပြချက်တစုံတရာမသိကြရပေမဲ့လို့သူကိုတက်ပြီးကိုခန္ဓာကိုတစစီဖြစ်အောင်လှုပ်ပစ်လိုက်တယ်ဆိုတဲ့သတင်းတွေကြားနေရတာကြောင့် American လွှတ်တော်အမတ်တွေကြားမကျေနပ်တဲ့တွေထွက်ပေါ်နေပါတယ် Democrat ထက်လွှတ်တော်အမတ် Chris Murphy ကတော့
If Saudi Arabia took a US resident
တကယ်လို့သာ American မှာအမြဲတမ်းနေထိုင်ခွင့်ရှိသူတယောက်ကို Saudi ကနေပြီးတော့သူရဲ့ကောင်စစ်ဝင်ရုံးထဲကိုမျှောက်ခေါ်ပြီးတော့တပ်ဖြစ်ခဲ့တာမှန်ရင်တော့ American နဲ့ Saudi အကြားစီးရေးနိုင်ငံရေးနဲ့စီးပွားရေးဆက်ဆံမှုတွေအတွက်ပြန်ပြီးတော့တုံ့တက်ဖို့အချိန်တန်နေပါပြီ
Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာတဝန်းလူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုဖော်ထုတ်ရေးဥပဒေအရဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ပါတီကြီးမြတ်စလုံးရဲ့ထက်လွတ်တော်အမတ်22ယောက်ကနေတမရအိမ်ဘူတော်ကိုစပေးပို့ခဲ့ပါတယ်ဒီဥပဒေဟာရုရှားအစိုးရအရာရှိကြီးတွေအခွန်တန်းဆောင်မှုကိုသတင်းပေးပို့ခဲ့လို့မော်စကိုမှာအချင်းကြာနေတော့ရုရှားရှင်နေဆာဂေးမက်ဂနစ်စကီကိုဂုဏ်ပြုပြထမ်းခဲ့တာဖြစ်ပါတယ်လူခွေလှုပ်ရှားသူဘီလ်ဘရော်ဒါကတော့ရုရှားအစိုးရအရာရှိကြီးတွေလက်ဆောင်မှုကိုဖော်ထုတ်ဖို့ရှင်နေဆာဂေးမက်ဂနစ်စကီကိုသူငှားရမ်းခဲ့တာဖြစ်ပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ပြစ်မှုမျိုးတွေအတွေ့ရှင်နေမက်ဂနစ်စကီကိုဂုဏ်ပြုပြီးဒီဥပဒေကို2012ခုနှစ်မှာအတည်ပြုပြထမ်းခဲ့တာလို့ဘီလ်ဘရော်ဒါကပြောပါတယ
် The basic rules of the Magnitsky Act
ဒီမက်ဂနစ်စကီဥပဒေရဲ့အခြေခံမူကတော့နှိမ့်ပန်းနှိမ့်ဆက်မှုတရားမဲ့တပ်ဖြတ်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူတွေကိုပိတ်ဆို့မှုတွေနဲ့ရေးယူဖို့ဖြစ်ပါတယ်အထူးသဖြင့်အုပ်ချုပ်သူတွေကိုဝေဖန်သူတွေသတင်းတောက်တွေနဲ့မှန်တရားကိုဖော်ထုတ်သူတွေပေါ်ကျူးလွန်တဲ့အမှုတွေအတွက်ပါတခုဖြစ်ရက်ကဒီလိုအခြေအနေမျိုးနဲ့တိုက်ဆိုင်နေတယ်လို့ပြောရမှာပ
ါလူခွင့်လှုပ်ရှားသူတွေကလည်းတာဝန်ခံမှုရှိဖို့တောင်းဆိုနေကြပါတယ်ဆော်ဒီအင်ရှိမင်းသားမိုဟာမက်ဘီလ်ဆာလမန်လက်ထက်ဆော်ဒီအစိုးရကနေလွန်ခဲ့တဲ့လတွေအတွင်းထူးခြားတဲ့စိတ်ပြစရာကောင်းတဲ့လုပ်ရက်တွေကိုမကြာခဏဆိုသလိုကျူးလွန်နေတာတွေ့ရတယ်လို့လူအခွင့်အရေးလှုပ်ရှားသူဘော့ဘရှင်စကီကပြောပါတယ
် Everything from detaining the prime minister
လေမလုံကြီးချုပ်ကိုဖမ်းဆီးထိန်းသိမ်းတာကအစအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးတာဆော်ဒီပြည်မိသားစုဝင်တချို့ကိုအကျဉ်းချတာတွေဆိုသူတို့တာဝန်ခံရမှာပါ
တခြားနိုင်ငံကောင်းဆောင်တွေကလည်းမစ္စတာကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်လို့အမေရိကန်ရဲ့ဥဆောင်မှုကိုစောင့်ကြည့်နေကြတယ်လို့လည်းသူကဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့မစ္စတာကာရှိုဂီဟာအမေရိကန်ပြည်ထောင်စုဗီဂျီးနီးယားပြည်နယ်မှာအခြေချနေထိုင်သူတူဖြစ်လို့ပါပဲလို့မစ္စတာဘာရှင်စကီကပြောပါတယ်
။ Talking Soo Win ပြောပြခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်အမေရိကန်ခြေဆိုင်ဆော်ရီသတင်းတော်ပျောက်ဆုံးမှုအတွက်တကဘာလုံးတည်အောင်စနေနေ့ကျစုံစမ်းဖော်ထုတ်မဲ့ကြောင်းဆော်ရီခေါင်းဆောင်တွေကိုအာမကန်ပြောကြားထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီနေ့မှာတော့တူရကီသမ္မတရီချစ်တာယိုက်အာရဝမ်ပါဝင်တူရကီဆိုရအစီအမင်ရရှိနေတဲ့တွေ့ဆုံပါတယ်တူရကီသမ္မတနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ရတဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုကတူရကီနိုင်ငံကပြန်လည်မထွက်ခွာခင်လူစုရှင်ကြားပြောဆိုတာမရှိပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့သတင်းစာဆရာဂျမဲခါရှော့ဂီပြောဆိုမှုအတွက်အမေရိကန်ကစိုးရိမ်ကြောင်းပြောဆိုသွားခဲ့တယ်လို့တူရကီနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေမှာအကူအညီပေးလိုတဲ့အမေရိကန်ရဲ့ဆန္ဒကိုထပ်လောင်းပြောဆိုခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခရိုင်းမီးယားဒေသကအသက်မွေးဝမ်းကြောင်းပညာရှင်ကောလိပ်ကျောင်းမှာပောက်ကွဲမှုဖြစ်ပွားရာကလူ73ဦးထက်မနည်းသေဆုံးပြီး50လောက်ဒဏ်ရာရတဲ့အကြောင်းရုရှားစစ်အတောင်ရှိသူတွေကပြောဆိုလိုက်ပါတယ်ပောက်ကွဲမှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်နေတယ်လို့လည်းတန်တရားရှိနေကြတာပါပောက်ကွဲသူဟာကျောင်းသား2ဦးဖြစ်ပြီးသူကိုယ်သူအဆုံးစီရင်သွားတယ်လို့လည်းခရိုင်းမီးယားဒေသအကြီးအကဲကိုကူကပ်ပြီးသတင်းတွေကဖော်ပြနေပါတယ်မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်တည်းစစ်ဆင်ရေးမှာရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေဆူဆူဝါချိုးဖောက်ခဲ့တဲ့အကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာအစီရင်ခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီမှာ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ Sweden 6နိုင်ငံတို့ကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကဒီလနောက်ပိုင်းမှာတင်ပြဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်တာပါ။တောင်းဆိုချက်အပေါ်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးအောင်သူစွန်းကကန့်ကွက်စာပေးပို့ထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်း Asia Set 7 Juru ကတိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV Season ကိုကြည့်ရှုနိုင်ပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington,